မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss ရဟင်လေးဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဂျနီဗာကုလသမဂ္ဂရုံးကသတင်းထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရတည်တက်လာခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးချိန်လာရောက်တာလည်းဖြစ်ပါတယ်။မြန်မာအစိုးရရဲ့ဖိတ်ကြားချက်ရဂျွန်လ20ရက်နေ့ကနေဇူလိုင်လ1ရက်နေ့ထိဆက်နှစ်ကြာလာရောက်မှာမြန်မာခီးစဉ်အတွင်းလူခွင့်ရေးဆိုင်ရာကျေပြောတဲ့ပြဿနာရပ်တွေကိုအစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအဖွဲ့အစည်းအသီးသီးကပုံကိုယ်တွေနိုင်ငံတကာအဖွဲ့အစည်းတွေကပုံကိုယ်တွေနဲ့တမကလူခွင့်အချို့ဖောက်ခံရသူတွေနဲ့ပါတွေ့ဆုံမှုရှိတာပါအစိုးရအသည့်တက်လာပြီးမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲတွေနဲ့အမျိုးသားပြန်လည်တည်မြဲပြီးရေရှည်ငြိမ်းချမ်းရအောင်လုပ်နေခြင်းမှာလူခွင့်ရေးတိုးတက်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးပြည်ပဆန်းဆုံးသိရအောင်ကိုယ်တိုင်လေ့လာခြင်းနဲ့ဆန္ဒရှိကြောင်းမစ်ရန်ဟင်းလီရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။မစ်ရန်ဟင်းလီဟာအစိုးရတည်းရဲ့ရက်တရလုပ်ငန်းစဉ်တွေနဲ့ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကိုပါလေ့လာပြီးတိုးတက်မှုဘယ်လောက်ရှိတယ်၊ကုလသမဂ္ဂကဘယ်လိုနေရာမျိုးမှာနည်းပညာဆိုင်ရာဦးစားပေးကူညီရမယ်ဆိုတာတွေကိုလေ့လာမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံနဲ့ပဋိပက္ခဖြစ်ပေါ်နေတဲ့ဒေသတွေကလူခွင့်အခြေအနေတွေအပါအဝင်ကုလသမဂ္ဂလူခွင့်ကောင်စီမှသူအရင်တင်သွင်းခဲ့တဲ့အကြံပေးချက်တွေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိအကောင့်ထည့်ဖို့လှုပ်ဆောင်နေတယ်ဆိုတာတွေကိုပါဆန်းစစ်မှာဖြစ်ပါတယ်။မြန်မာနိုင်ငံကမပြောင်းရင်သတင်းစာရှင်းလင်းပွဲပြုလုပ်ဖို့စီစဉ်ထားတယ်လို့စက်တင်ဘာကုလသမဂ္ဂအထွေထွေညီလာခံကြရင်လည်းအခုခီးစဉ်နဲ့ပတ်သက်တဲ့တွေ့ရှိချက်တွေကိုတင်သွင်းဖို့ရှိပါတယ်။